တော်ရရှိမြခင်ဗျာဒီကနေ့သင်သိရသောတမန်ကျန်စီစဉ်မှာလေ့လာမှာဖြစ်တဲ့ခရိယန်တမန်ကျန်ဓမ္မဟောင်းကျမ်းပိုင်းမှာပါရှိတဲ့ဝိပ္ပယောကျမ်းအခန်းကြီး25အခန်းငယ်25ကနေအခန်းငယ်55အထိကိုလေ့လာမှာဖြစ်ပါတယ်။အီဂျစ်နိုင်ငံမှာကျွန်ဘွားကနေလွတ်မြောက်လာခဲ့ကြတဲ့အစ္စရေးလူမျိုးတွေအပေါ်မြေယာပိုင်ဆိုင်မှုနဲ့ပတ်သက်ပြီးဖျားရှင်မိမာတော်မူချက်တွေဟာအသေးစိတ်တလို့ဒီကနေ့ခေတ်အခါမှာလူတွေပြတ်ထန်းထားကြတဲ့ဥပဒေစည်းကမ်းတွေနဲ့နိုင်ရှင်ကြည့်နိုင်ပါတယ်လူအဖွဲ့အစည်းလူအတိုင်းဝိုင်းနဲ့မှဖြစ်ပေါ်လေးရှိတဲ့အကြောင်းအရာပြဿနာတွေနဲ့ပတ်သက်ပြီးအဲ့ဒီတုန်းကလည်းဘုရားရှင်ဟာလမ်းညွှန်မိန့်ဆိုတော်မူခဲ့တဲ့အချက်တွေပါဝင်တဲ့ဝိပ္ပယောကျမ်းအခန်းကြီး25အခန်းငယ်25ကနေအခန်းငယ်55အထိကိုနှိမ့်ချခြင်းနဲ့နှိမ့်ချခြင်းကဘာပေါ်မှာအမဲဆက်ကြီးထင်ခဲ့ရတဲ့ငွေဝဲကျွန်းစနစ်တွေနဲ့နိုင်ရှင်ချိန်ထိုးပြီးဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြထားပါဗျ
ဝိပ္ပယောကျမ်းအခန်းကြီး25မှာဣသရေလဆိုတဲ့လူမျိုးတော်သာမဟုတ်ဘူးလူမျိုးတော်ရောက်ရှိမဲ့ခါနန်မြေကိုတောင်မှဥပုပ်စောင့်ရအောင်မယ်ဆိုတဲ့စီရင်ချက်ကိုဘုရားသခင်ဟာဥပရေတရက်လိုချမှတ်ခဲ့တယ်ဆိုတဲ့အကြောင်းကိုစတင်ကျွန်တော်တို့ဖော်ပြခဲ့ပြီးပါပြီဒီနောက်ယူဘီလပွဲတော်ဆိုတာကိုလည်းနှစ်90မှာတကြိမ်ဆက်လက်ကျင်းပဖို့ဘုရားသခင်ဘယ်လိုအမိန့်တော်တွေချမှတ်ခဲ့တယ်ဆိုတာကိုကျွန်တော်ရှင်းဆိုပြခဲ့ပြီးပါပြီဥပုပ်အသီးသီးနဲ့ဆိုင်တဲ့ပြည့်ညက်တော်တို့နဲ့အတူတွေ့ရတဲ့ဘုရားသခင်ရဲ့စောင့်ထိန်တော်မူတတ်သောမေတ္တာစိတ်ယူဘီလဆိုတဲ့ပွဲတော်မှာကြားရတဲ့တဘိုးခရာမှုတ်ဆန်တို့အပြင်ခန်းစားထိတွေ့ရှုမြင်ရတဲ့ကေတင်ရှင်သခင်ခရစ်တော်ရဲ့ဝမ်းမြောက်ဖွယ်သောကျေးဇူးတော်ဒီအကြောင်းအရာတွေကိုကျွန်တော်တို့ကြည်ကြည်လည်လည်စဉ်းစားခဲ့လို့ပြီးပါပြီဒီကနေ့အဖို့မှာတော့ဝိပ္ပယောကျမ်းအခန်းကြီး25အငယ်25မှ28ကိုစတင်ဖတ်ရှုပြပါမယ်ဒီအပိုင်းအတွက်ပေးရမယ့်ခေါင်းစဉ်ကတော့ရွေးနှုတ်ခွင်းရဲ့လိုပဲဖြစ်ပါတယ်ဒီရွေးနှုတ်ခွင်းရဲ့သဘောတရားကတော့မိမိပိုင်ဆိုင်တယ်ဒါမှမဟုတ်မိမိနဲ့ထိုက်တန်တယ်မိမိနဲ့သက်ဆိုင်နေဆိုတဲ့မြေသို့မဟုတ်ပိုင်ဆိုင်မှုကိုထိုက်ထိုက်တန်တန်ပြန်လဲရယူပိုင်ခွင့်ရှိကြောင်းသိစေတဲ့အချက်ပဲဖြစ်ပါတယ်။ဒီနေရာမှာဒီလိုကျွန်တော်ကပြောလိုက်တော့မျက်မှောက်ခေတ်ကျွန်တော်တို့လူအဖွဲ့အစည်းမှာအမြဲတမ်းနားယင်နေတဲ့အမွေကိစ္စတို့ပိုင်ဆိုင်ခြင်းနဲ့ပတ်သက်ပြီးတော့အငင်းပွားရတဲ့ပြဿနာတို့ကျမသာရင်တရားဝင်မယားကြီးဖြစ်ပါတယ်လို့ဆိုတဲ့အမှုအခင်းကိစ္စတွေဟာကျွန်တော်ရဲ့ခေါင်းတဲကိုဒိုင်းကနေဝင်လာနိုင်ပါလေလူတစ်ခုပူမှုကလေးလို့ဆိုရမှာမဟုတ်ဘူးလားပြီးတော့အဖက်တရားမနေရပေမဲ့အမှုကတော့တရားမကကြုံရတယ်တဲ့အဲ့ဒီလိုပါပဲလူဘဝဟာဘာမှသာကြာကြာမတည်မြဲတာအဲ့ဒီမတည်မြဲတဲ့ဒီသက်တမ်းတူတူကလေးထဲမှာပဲပိုင်ဆိုင်လူချင်းတွေဟာအများကြီးရှိနေတတ်ပါလေဒါပေမဲ့ဒီမတည်မြဲတဲ့သက်ရှိသက်မဲ့ပစ္စည်းတွေအကုန်လုံးကိုဒီလောက်လူသားဟာမေမောနေမယ်ဆိုရင်လောကုတ်တရားစည်းစိမ်ဓမ္မဟုတ်သာဝရအသေးလို့ခေါ်တဲ့ခရစ်တော်ဘုရားသခင်ပေးတဲ့အမွေကိုဘာကြောင့်မမက်မောပဲနဲ့နေကြရမှာလဲလူသားဟာတကယ်မေမောတိုက်တဲ့အရာအနန္တကာလတည်နေတဲ့အမွေတစ်ခုကိုဘုရားပေးအမွေတစ်ခုကိုဘာကြောင့်မလို့ရအောင်မယူနိုင်ရမှာလဲဆိုပြီးတော့အတွေးတွေဝင်တိုက်ပါတယ်ဒီအမွေကိုမှမရဘူးဆိုရင်လေတံပိုးရှိလွန်းလာတဲ့လူဘဝရဲ့ဝိညာဉ်ဟာသွားပြီပေါ့အတိုင်းအဆမရှိနဲ့ရှိုင်းတဲ့အသူရကေငရဲပုံမှာရောက်ရပြီဆိုတဲ့အတွေးနဲ့လေရင်းထဲမှာလေးသွားရတယ်မဟုတ်ဘူးလားကြောက်เสียရမကောင်းဘူးလားနှမျောလွန်းเสียရမကောင်းဘူးလားကျွန်တော်လူသားဟာဇာတိပဂရိအယအပြစ်သားများသာဖြစ်တဲ့အတွက်အဲ့ဒီအပြစ်တရားကြောင့်အမြင်တွေအတွေးတွေဟာအပြစ်တူစရိုက်ဘက်ကိုပဲရင်းရိုင်နေဒါကြောင့်နှမျောရမယ့်အရာကိုကျတော့မနှမျောကြဘူးမနှမျောရမယ့်အရာတွေပေါ်မှာသာပုံပြီးတော့နှမျောနေကြပါကလားဒုက္ခကြီးလိုက်တာစသဖြင့်လေတန်ဝေကရယူမိပါလေဒီလိုနဲ့ပဲပြီးခဲ့တဲ့သင်ခန်းစာမှာကြားခဲ့ရတဲ့ဝုပ္ပယောကျမ်းအခန်းကြီး25ရဲ့အငယ်23ကစကားဟာကျွန်တော်နားထဲမှာပြန်ပြီးတော့ပဲ့တင်ထက်လာပါလေတကြောပြန်ပြန်ပြီးတော့ပြင်ပြပြရစေအောင်မြေကိုသူတစ်ပါးအစဉ်ပိုင်စေခြင်းကမယောင်းရမြေသည်ငါဥစ္စာဖြစ်၏ပင်တို့သည်ငါ၌တဲသောဧည့်အာဂန္တုဖြစ်ကြ၏အဲ့ဒီအချက်ပါပဲတံဝေကတရားကိုရှင်းရှင်းကြီးညွှန်ပြနေတယ်လို့ကျွန်တော်မြင်နိုင်ပါတယ်အဲ့ဒါနဲ့ဆက်ဆက်ပြီးတော့ကျွန်တော်ကလည်းကိုယ်ကိုယ်ပိုင်အတွေးလေးပေါက်လာတဲ့အတွက်ကြောင့်ကြပြာလေးတစ်ပုဒ်ကိုတွားရောက်ပြီးသတိရမိပါတယ်မနဲ့ဦးကရွှင်မြူးစိမ့်ဆူမျက်နှုပြူသည်နေမျိုးလဲစင်းညက်နေခြင်း၌အိုမင်းရင်းလျော်လေတော့၏ မိုးတောက်ရန်ဤတောင်ပံရိုက်ပုတ်ငှက်ငယ်အုပ်လေမိုးကုတ်တောင်ညူနေအခိုး၌ဘဲကိုပြန်တန်းလေပြီနီငါလဲထို့နှင့်ဒီမြေပြင်ဝဲရှင်သန်ဘဝတခဏဟုချုံညစည်းစာမှောင်ရီပြတိုင်းရင်မှားငွေငွေစင်အောင်မိဤတနေ့ကူးကွင့်ရှိသဖြင့်ပင်သခင်ဂျေစုအထူးထူးကိုကျူးရင်မဆုံးနိုင်တကားအဲ့ဒီကြပြာလေးပဲဖြစ်ပါတယ်မိတ်ဆွေများခင်ဗျာဒီမြေကြီးပေါ်မှာအသက်ရှင်သန်နေကြရတဲ့ကျွန်တော်လူသားအားလုံးဟာဖျားသခင်ရဲ့အာဂန္တုဧည့်သည်များသာဖြစ်တယ်ဖျားသခင်ဖန်ဆင်းထားတဲ့ဒီမြေပေါ်မှာဧည့်သည်များသာဖြစ်ကြတယ်တနေ့တော့အကုန်လုံးဟာပျောက်ကွယ်သွားမှာမလွယ်ဘူးဆိုတာကိုအောက်မေ့ဆင်ခြင်စေခြင်းပါတယ်ရှင်သန်ရာနေ့ရက်တိုင်းဟာကျေးဇူးတော်ဖြစ်တယ်လို့ထာဝရအသက်ဆိုတဲ့သေခြင်းရဲ့နောက်မှာတည်နေတဲ့ဆုဟာလေကျေးဇူးတော်တက်တက်ပဲဖြစ်ပါတယ်ခရိယန်တို့ရဲ့အသက်တာဟာရှင်ခြင်းနဲ့သေခြင်းဂန္ဓာနှစ်ရပ်စလုံးမှာကျေးဇူးတော်သာဖြစ်တယ်ဆိုတာကိုအခိုင်အမာတင်ပြလိုက်ပါစေအခုဝတ်ပြုရာကျမ်းဟာဖြင့်အမဲမပိုင်သောမြေကြီးပေါ်မှာလူမျိုးတော်ဣသရေလတို့အတွက်တိုင်းပြည်ထူထောင်ခွင့်ပေးမယ်ဒီမြေကြီးပေါ်မှာတော့မင်းတို့လူသားအလုံးဟာဧည့်သည်အာဂန္တုများသာဖြစ်တယ်ဆိုတာကိုထင်ထင်ရှားရှားကြီးဖော်ထုတ်ထားပါတယ်ဒါပေမဲ့ရှင်သန်ရာလူဘဝအချိန်အခါသမယမှာတရားမျှတခြင်းရှိတဲ့လူအဖွဲ့အစည်းကိုထူထောင်ဖို့ငါရဲ့ပြည့်ညတ်တော်တွေကိုချထားမယ်မင်းတို့လိုက်နာကြရလိမ့်မယ်ဟေးဆိုပြီးတော့ဖျားသခင်ကတောင်းဆိုနေပါတယ်ဏိရန်ပြိုးနေရတာနဲ့ပဲလူရင်းကိုတော်တော်နဲ့မရောက်မှဖြစ်မှာဆိုလို့ဒီကျမ်းအတိုင်းကျွန်တော်တို့ဆက်ပြီးသွားကြပါအောင်စို့ဝုပြုရာကျမ်းအခန်းကြီး25အငယ်25မှ28သင်၏အမျိုးသားချင်းသည်ဆင်းရဲ၍မိမိပိုင်သောမြေကိုရောက်လျင်၎င်းသူ၏ပေါက်ဖော်တစုံတစ်ယောက်သည်ဝဲချင်းငါလာလျင်၎င်းမိမိပေါက်ဖော်ရောက်သောဥစ္စာကိုရွေးနှုတ်ရသောအခွင့်ရှိရမည်ထိုမြေကိုရွေးနှုတ်သောသူတစ်ယောက်မျှမပေါ်မရှိ၍မြေရှင်ဟောင်းသည်ကိုယ်တိုင်ရွေးနှုတ်နိုင်လျင်မိမိမြေသို့ပြန်အံ့သောငါရောက်၍လွန်သောနှစ်ပေါင်းကိုရေတွက်ပြီးမှလိုသေးသောအဖိုးကိုအထက်ကရောင်းခဲ့သောသူအားပြန်ပေးရမည်ဒီကြားအဖြစ်ဖျားသခင်ဟာယူပိလတခုကနေနောက်တခုမတိုင်ခင်အတော်အတွင်းမှာလိုက်နာရမယ်မြေယာပိုင်ဆိုင်မှုဥပဒေတရက်ကိုချထားပေးလိုက်တယ်လို့ကျွန်တော်တို့မြင်နိုင်ပါတယ်ပထမယူပိလပြီးတဲ့နောက်မှာလူတယောက်ဟာဆင်းရဲတဲ့အတွက်သူပိုင်ဆိုင်တဲ့မြေကိုအကြောင်းတခုခုအပေါ်မှာမူတည်ပြီးရောင်းချခဲ့ရတယ်ဒါကြောင့်ဆုံးပါသွားခဲ့ရတယ်ဆိုပါတော့ဒီလူဟာနောက်ယူပိလပွဲတော်ကိုပျော်ပျော်ရွှင်ရွှင်မပါဝင်နိုင်တဲ့အဖြစ်မျိုးကိုဖျားသခင်မလိုလားဘူးဒါကြောင့်မလို့ဒီလူအတွက်သူပိုင်ဆိုင်ခဲ့တဲ့လယ်မြေ၊ရာမြေ၊ဥယျာဉ်မြေကိုပြန်လဲရွေးနှုတ်ရသောအခွင့်ရှိစေဖို့ဒီပြည့်ညတ်ချက်ကိုဘုရားသခင်ချထားလိုက်တော်မူခြင်းဖြစ်ပါတယ်။အကယ်၍သူ့အမျိုးသားကတတ်နိုင်တဲ့လူတွေရှိရင်လည်းဖိတ်ချင်းဖိတ်ကိုယ့်အထဲကိုဖိတ်ဆိုတဲ့သဘောမျိုးလွှဲပြောင်းလို့ရတယ်။ဒါကိုလည်းပြန်ပြီးတော့ရွေးနှုတ်နိုင်တယ်လို့ဆိုပါတယ်။အဲဒီလိုဆိုထားပြီးမှကာယကံရှင်ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်ကိုဘုရားသခင်ကခွင့်ပြုပါတယ်။ကိုမြေကိုကိုပြန်ပြီးရွေးနှုတ်ခြင်းနဲ့ဆိုရင်ရွေးနှုတ်နိုင်တယ်ဆိုတဲ့အတိတ်ပဲပါပြီးတော့မှတ်သားစရာအချက်ကြီးကတော့တက်စည်းတက်စည်းအလျောက်ပေးရမယ်ဆိုတဲ့တရားမျှတမှုသဘောကိုပါဖျားသခင်ဖော်ပြထားခြင်းပဲဖြစ်ပါတယ်မိတ်ဆွေများခင်ဗျာတယောက်နဲ့တယောက်အညစ်ပတ်ပြိုင်နေတဲ့အိမ်ရှင်အိမ်ငါပြဿနာတွေဟာနားမချမ်းသာလောက်အောင်ဒီကနေ့ဒီအချိန်မှာကြားနေရပါတယ်မတော်လောဘကဖြစ်ပေါ်တဲ့ပြဿနာတွေသာများပါတယ်ဖျားသခင်ကတော့မတရားမှုကိုဆက်ဆုပ်ယွန်ရှာတဲ့အကြောင်းဒီကနေ့ဒီသင်ခန်းစာမှာဖော်ပြနေပါတယ်။မမြဲသောအရာများပေါ်မှာမူတည်ပြီးတော့ကိုယ်သမိုင်းကိုအညစ်အထေးမခံကြပါနဲ့လို့ဒီနေရာမှာအားပေးလိုက်ပါစေ။ဒီပိုင်းမှာတွေ့ရတဲ့ဆွေမျိုးတော်သူကရွေးနှုတ်ရသောအခွင့်ဆိုတာကိုယူသဝတ္ထုမှာတမျိုးတစ်ပါးသာတွေ့ရအောင်မှာဖြစ်တယ်လို့ကျွန်တော်အနေနဲ့ကြိုတင်ဖော်ပြထားခြင်းပါတယ်။ပုံပြေဝတ္ထုပုံစံရေးဖွဲ့သောဒီကျမ်းကိုအပြင်းပြေဖတ်ရှုကြမယ်ဆိုရင်လေကြိုတင်ဖတ်ရှုထားကြပါအကျိုးရှိပါတယ်လို့လည်းအကြံပြုလိုက်ပါရစေဝုပြုရချံအခန်းကြီး25အငယ်28မှ34ပြန်၍မပေးနိုင်ရင်ရောင်းခဲ့သောဥစ္စာကိုယူပိလနှစ်တိုင်အောင်ဝယ်သောသူလက်၌ရှိစေရမည်ယူပိလနှစ်တွင်လက်လွတ်၍အရှင်ဟောင်းလက်သို့ရောက်စေရမည်မြို့ထဲ၌ရှိသောအိမ်ကိုအိမ်ရှင်ရောင်းရင်တစ်နှစ်အတွင်းတွင်ရွေးနှုတ်သောအခွင့်ရှိစေရမည်တနည်းအတွင်းတွင်မရွေးနှုတ်လျင်ထိုအိမ်ကိုဝယ်သောသူမှစ၍သားစဉ်မြေးဆက်တို့သည်အမြဲပိုင်ရကြမည်ယူပိလနှစ်သို့ရောက်တော်လဲလက်မလွတ်ရမြို့ရိုးမရှိရွာ၌ရှိသောအိမ်ကိုလဲရာကဲ့သို့မှတ်၍ရွေးနှုတ်ရသောအခွင့်ရှိ၏ယူပိလနှစ်ရောက်သောအခါလက်လွတ်ရမည်တို့ရာတွင်လေဝိသားပိုင်သောမြို့နှင့်မြို့အိမ်တို့ကို အဘယ်ကာလအချိန်မဆိုရွေးနှုတ်ရသောအခွင့်ရှိ၏လေဝိသားပိုင်သောမြို့ကို၎င်းအိမ်ကို၎င်းသူတစ်ပါးဝယ်လျင်ယူပိလနှင့်ရောက်သောအခါလက်လွတ်ရမည်အကြောင်းမူကားဣသရေလအမျိုးသားတို့တွင်လေဝိသားတို့သည်ကိုနေရာမြို့အိမ်မှတစ်ပါးအခြားသောဥစ္စာမရှိသို့ဆိုတော်လေလေဝိသားမျိုးနယ်၌ရှိသောလယ်ယာတို့ကိုမယောင်းရအစဉ်အမြဲပိုင်ရမည်ယူပိလပွဲတော်ကိုကျင်းပခိုင်းတာကဝမ်းမြောက်ခြင်းနဲ့ပျော့ပျော့ရှင်ရှင်ဆွေးနွေးကြဖို့အနှောင်အဖွဲ့တွေကနေလွတ်စေဖို့ငင်းချမ်းသာယာဝါပြောတဲ့လူပောင်ကြီးကိုတီးစေခြင်းလို့ပဲဆိုတာဟာအထင်ရှားဖြစ်နေပါပြီဒီပွဲတော်ရဲ့အခွင့်အရေးကြီးကတော့အဲ့ဒီအချိန်ကိုရောက်လာပြီဆိုရင်အဲ့ဒီအချိန်မတိုင်ခင်ကဒေဝါလီခံရပြီးတော့ကိုပစ္စည်းကိုကိုထိုးအပ်ထားခဲ့ရတဲ့လူတွေဟာပစ္စည်းတွေကိုပြန်ပြီးပိုင်ဆိုင်ခွင့်ရမယ်ဆိုတဲ့အခွင့်အရေးကြီးပါပဲမြို့လေကောင်ကအိမ်ကိုရောင်းပြီးမှပြန်လိုချင်ရင်တစ်နှစ်အတွင်းပြန်ဝယ်ခွင့်ရှိတယ်ကြော်ရင်တော့မရတော့ဘူးတစ်နှစ်ကြော်ပြီးရင်ဝယ်သူအရှင်းပိုင်စေသားစဉ်မြေးစေအမွေခံစေတဲ့ဒါဟာဘုရားသခင်ရဲ့အသေးစိတ်ဆန်ခြင်းလို့ကျွန်တော်သုံးသပ်ပါတယ်လူအဖွဲ့အစည်းရဲ့ဖြစ်ပေါ်ပြောင်းလဲမှုတွေကိုသေးသေးချာချာကြိုက်ညီအောင်ညှိပေးထားတယ်ဆိုတဲ့ဘုံတကိုယ်တော်ကိုတွေ့မြင်ရတယ်ဒါတောင်မှသူ့လူမျိုးတွေမြို့ကိုမတီးပြီးမရှိခင်အချိန်မှာကြိုတင်ပြီးတော့ပြည့်ညတ်ထားတဲ့ဥပဒေသားအဆင့်မှာရှိပါသေးတယ်ဣသရေလလူမျိုးတွေခရီးသွားနေတဲ့အချိန်မှာပြည့်ညတ်ချက်သာရှိပါသေးတယ်ပရောဖက်ရဲ့ကြိုတင်မြင်နိုင်စွန်းနဲ့လူအဖွဲ့အစည်းပေါ်မှာဂရုစိုက်နိုင်စွန်းရှိမှုဟာအံ့ဩစရာမဟုတ်ဘူးလားနောက်တစ်ခုအာယုံပြုစီချင်တာကတော့ပရောဖက်ရဲ့ယေပရောဟိတ်တာဝန်ကိုယူရတဲ့သာသနာဝန်ဆောင်လေဝိသားတွေနဲ့ပတ်သက်တဲ့ဥပဒေသားကိုသီးသန့်ချထားခြင်းဖြစ်ပါတယ်။ဒီပုံကိုယ်တွေဟာတခြားစည်းပွားရေးမလုပ်ရဘူး။ဒီတော့ဘယ်နည်းနဲ့မှတထေးတကြွယ်လည်းမဖြစ်နိုင်ဘူး။ဒီလိုပုံကိုယ်မျိုးတွေအတွက်အထူးအခွင့်အရေးဆိုတာရှိလာတယ်။လေဝိသားတို့အတွက်သူတို့မျိုးဆိုတာဟာမျိုးကြီးထူထောင်တာလို့ကျွန်တော်မထင်ပါဘူး။မျိုးပြကိုဆိုလိုတာတဲ့အသင်းတော်မြေသို့မဟုတ်အသင်းတော်ဝင်လို့သီးသီးသန့်သန့်အဝန်အဝိုင်းလေးဖြစ်နိုင်မယ်လို့ကျွန်တော်ထင်ပါတယ်။ဒီလိုသူ့ရဲ့အမှုတော်ကိုဆောင်ရတဲ့ပုံကိုယ်တွေကိုအိန္ဒိယရရယက်တီနိုင်ခွင့်ရှိဖို့ဖျားသခင်လိုလားတယ်ဆိုတာထင်ရှားနေပါတယ်။သူတို့ရဲ့အခွင့်အရေးကိုအကာအကွယ်ပေးတယ်ဆိုတာကိုဒီနေရာမှာရှင်းရှင်းကြီးမြင်ရပါတယ်။ယေဘုရောဟိတ်ဆိုပြီးတော့ပြင်ပလောကကလူတွေနဲ့မရှင်းမရှင်းပြဿနာတက်တာတွေလက်သီးလက်မောင်းတန်းပြီးတော့အချီအချညင်းတာခုန်တာတွေကိုဖျားသခင်မကြိုက်ဘူး။ပြီးတော့သူတို့ရဲ့လေယာမြေဟာလည်းဒီလိုပဲသီးသန့်ချန်လှပ်တယ်။ရောင်ခြင်းဝယ်ခြင်းပေါက်နှံခြင်းမရှိရဘူး။ဒါဟာယေဘုဟိတ်တွေရဲ့လူရည်လူမှုဘဝမှာထာဝရဘုရားသခင်ပြုတော်မူသောကျေးဇူးတော်ပဲဆိုတာအထင်ရှားကျွန်တော်တင်ပြပါရစေ။ဝိပ္ပယချံအခန်းကြီး25အငယ်35မှ38ပင်ဤအမျိုးသားချင်းသည်ဆင်းရဲ၍လက်အားလျော့သဖြင့်တပါးမျိုးသားဧည့်သည်အာခံပြုကဲ့သို့ဖြစ်ဖြင့်သင်ထံမှနေစေခြင်းဟာသူ့ကိုမဆားရမည်။သူ၌အတိုးအပွားကိုမယူရ။သင်ဤအမျိုးသားချင်းသည်သင်ထံမှနေစေခြင်းဟာသင်ဖျားသခင်ကိုကြောက်ရွံ့လောဒီကြမ်းကျက်ဟာအရင်ကဖော်ပြခဲ့မှုတဲ့ဆင်းရဲသားများအပေါ်မှာဖျားသခင်ရဲ့ဂရုစိုက်တတ်ခြင်းမေတ္တာတရားကိုပုံမိုပြီးတော့အကျယ်ချက်လိုက်တာပဲဖြစ်ပါလေလူသားအချင်းချင်းစာနာထောက်ထားရမယ်ဆိုတာကိုအပြင်းပန်းမှသာမဟုတ်ပဲအတွင်းကြကြအနှစ်သာရရှိရှိဖော်ပြလိုက်တယ်လို့ကျွန်တော်ဆိုချင်ပါတယ်သခင်ခရစ်တော်ရဲ့သက်တော်စဉ်ကိုပြန်ပြီးတော့စဉ်းစားရင်သူ့ရဲ့မွေးဖွားခြင်းဟာဆင်းရဲခြင်းနဲ့ရှင်တွဲတယ်သူ့ရဲ့အသက်တာလှုပ်ဆောင်ချက်တွေဟာလေနှိမ့်ချခြင်းကိုသာအမြဲပြသခဲ့တယ်။သူ့ရဲ့သွန်သင်ဟောပြောချက်တွေအကုန်လုံးဟာလေကျွန်တော်တို့လူသားတွေရဲ့ဂုံစည်းစိမ်ပကာသနအမြင်အတွေ့တွေနဲ့ပြောင်းပြန်လို့အမြဲတမ်းပေါ်ထွက်နေခဲ့တယ်လို့ကျွန်တော်မြင်မိပါတယ်။အခုဒီဝတ်ပြုရကြမ်းမိုင်းကလေးမှာအဓိကတွေ့ရတာကတော့ဆင်းရဲတဲ့လူအခြေအနေမလှလို့စီးပွားရေးချွတ်ချုံကြနေတဲ့လူပြီးတော့ဧည့်သည်အာဂန္တုအဖြစ်ရောက်လာတဲ့လူဒီလိုလူမျိုးတွေကိုဘုရားသခင်ညှတာသနာမှန်ထင်ရှားနေတယ်။ဒီလိုလူမျိုးအပေါ်မှာအကာအကွယ်ပေးတယ်ဆိုတာရှင်းနေပါတယ်။တဲ့ချက်သူ့ကိုမဆာကူညီရမယ်။နှစ်ဒီလိုနှိမ်ပါနေတဲ့လူမျိုးကိုရေနစ်တဲ့လူဝါကူလို့မထိုးရဘူး။သုံးအချက်ဧည့်သည်ဝတ်ကိုပြုရမယ်ဆိုတဲ့အချက်သုံးချက်ကိုမိမောင်းထိုးပြနေပါတယ်။အချုပ်စကားကတော့တခြားမဟုတ်ပါဘူး။ငါဟာမင်းတို့ရဲ့ဘုရားသခင်ဖြစ်တယ်။ဒါကြောင့်ငါကိုကြောက်ရွံ့ရိုသေတယ်ဆိုရင်ဓာရီဟာမင်းတို့ရှောင်ကွင်းလို့မရဘူးလုတ်ကိုလုတ်ကြရမယ်ဒီတာဝန်ကိုဖြည့်ကိုဖြည့်ရမယ်ဒီဥပရိသနဲ့ပြည့်ညက်ချက်ကိုလိုက်နာရမယ်ဆိုတဲ့အကြောင်းပါပဲမိတ်ဆွေများခင်ဗျာနှိမ့်ချခြင်းကိုဘုရားသခင်ကောင်းကြီးပေးပါတယ်စိတ်နှိမ့်ချကြပါတစ်ချိန်တည်းမှာတော့ နှိမ်ကြခြင်းကိုဘုရားသခင်မကြိုက်ပါဘူးနှိမ်ကြတဲ့အတွေ့အခေါ်အပြုအမူများကိုစ조사ရှောင်ကျင်ကြပါလို့ဖြည့်ဆွက်လိုက်ပါစေဝိပုယချံအခန်းကြီး25အငယ်38မှ46အတိုးပွားကိုမျှော်လင့်၍ငွေကို၎င်းစားစရာကို၎င်းသူ၌မချေမငားရငါသည်ခါနန်ပြည်ကိုတင်တို့အားပေး၍တင်တို့၏ဘုရားသခင်ဖြစ်အံ့သောငါတင်တို့ကိုအေဂုတ်ထုပြည်မှနှုတ်ဆောင်သောတင်တို့၏ဘုရားသခင်ထာဝရဘုရားဖြစ်၏တင်၏အမျိုးသားချင်းသည်ဆင်းရဲ၍တင်၌အယောင်ခံရင်အစေခံကျွန်ကိုပြုတကယ်သို့သူ့ကိုအနိုင်မပြုရသူသည်သူငားကဲ့သို့၎င်းဧည့်သည်ကဲ့သို့၎င်းသင်ထံမှနေ၍ယူဒိလနှစ်တိုင်အောင်အစီခံရမည်ထိုအခါသူသည်သားသမီးနှင့်တကွထွက်၍မိမိအဆွေအမျိုးမိမိဘိုးဘပိုင်မြေသို့ပြန်ရမည်အကြောင်းမူကားသူတို့သည်အေဂုတ်ထုပြည်မှငါနှုတ်ဆောင်သောငါ၏အမှုတန်းဖြစ်၍အစီခံကျွန်ဖြစ်စေခြင်းကမယောင်းရသူကိုကြမ်းတမ်းစွာမစီရင်ရသင်၏ဘုရားသခင်ကိုကြောက်ရွံ့ရမည်သင်သည်စေခိုင်းသောကျွန်ကျွန်မတို့ကိုသင်ပတ်လေဝန်းကျင်တို့၌နေသောသာသနာပလူတို့တွင်ဝဲရမည်ထိုမှတပါတင်တို့တွင်တဲနေသောတကြွတနိုင်ငံသားတို့ကို၎င်းတင်တို့ပြည်၌သူတို့ရသောသားသမီးများကို၎င်းဝဲ၍ပိုင်ရမည်သူတို့သည်ကျွန်တပေါက်ဖြစ်၍တင်တို့နှင့်တင်တို့သားသမီးတို့သည်အမွေခံ၍ပိုင်ရမည်ကိုအမျိုးသားချင်းဒီဟုသောဣသရေလအမျိုးသားချင်းဒီဟုသောဣသရေလအမျိုးသားဖြစ်လျင်တယောက်ကိုတယောက်ကြမ်းတမ်းစွာမစီရင်ရမတော်လောဘနဲ့စီးပွားရှာတာအမြတ်ထုတ်ချင်းလို့ခြေတာငှားတာမျိုးမလောက်ရဘူးလို့ဒီနေရာမှာဘုရားသခင်ပေါ်ပြပါတယ်။နောက်တစ်ချက်ကတော့ကိုယ့်ရဲ့ဆွေမျိုးသားချင်းကိုကိုဂယုစိုက်ရမယ်ဆိုတဲ့အတိတ်ပဲကိုထပ်မံဖော်ဆောင်လိုက်ပါတယ်။သူဟာဆင်းရဲမွဲတေပြီးမင်းတို့စီကိုရောက်လာရင်အစေခံကျွန်တပေါက်အဖြစ်မနှိမ်ပါနဲ့။အလုတ်သမားတယောက်လို့သဘောထားအခွင့်အရေးပေး။ယူပီလာပွဲတော်အချိန်ဆိုရင်သူတို့ကိုအပီးပိုင်လူငင်းချမ်းသာခွင့်ပေးလိုက်ကြပါလို့ဘုရားသခင်ညွှန်ကြားလိုက်ခြင်းဖြစ်ပါတယ်။အစေခံကျွန်တွေအဖြစ်ကတော့လူမျိုးတော်ဟာသူ့စီမှာရောက်ရှိနေတဲ့တိုင်းတစ်ပါးသားလူမျိုးတွေတခြားနတ်ရိုးရဘာသာဝင်တွေကိုအသုံးပြုနိုင်တယ်။ဒါပေမဲ့အလကားတော့လည်းမဟုတ်ဘူး။အတင်းကျွန်ပြုခြင်းမဟုတ်ဘူး။ငွေပေးပြီးတော့ဝယ်ရမယ်ဆိုတဲ့အချက်ပါပါတယ်။အဲ့ဒီရှေးခါကာလယဉ်ကျေးမှုရဲ့ဘုရားသခင်ရွေးကောက်တော်မူသောလူမျိုးရဲ့သမိုင်းဦးရေတို့ရဲ့ဟာဒီအမိန့်နဲ့ကိုက်ညီတယ်လို့ကျွန်တော်သုံးသပ်ပါတယ်။ဣသရေလလူမျိုးတွေမှာစင်ပြိုင်တခြားလူမျိုးကိုဘုရားသခင်ခွင့်မပြုနိုင်ပါဘူး။ဒါကြောင့်ငွေဝဲကျွန်များအဖြစ်မင်းတို့ပိုင်စေဆိုပြီးတော့ဖော်ပြလိုက်ခြင်းဖြစ်ပါတယ်။တချို့ကဘုရားသခင်ရက်ဆက်တယ်လို့အယံလျှောက်ပြောပါတယ်။ဒါလုံးဝမဟုတ်ပါဘူး။နှိမ့်ဆက်ညှင်းဆဲရမယ်ဆိုတာတစ်ချက်မှမပါပါဘူး။ဣသရေလရဲ့ရေရှည်တည်တတ်မှုအတွေ့နိုင်ငံတော်အတွင်းမှာအားပြိုင်တဲ့အုပ်စုမကြီးထွားနိုင်အောင်စီရင်ခြင်းလို့ကျွန်တော်သုံးသပ်ပါတယ်။အကယ်၍ဒီလူတွေဟာပိုက်ဆံစုနိုင်လို့ကိုကိုကိုရွေးနှုတ်နိုင်မယ်ဆိုရင်သီးသန့်လွတ်လပ်ခွင့်ရနိုင်ကြရမယ်မဟုတ်ဘူးလားဣသရေလအဖွဲ့အစည်းထဲမှာမနေခြင်းလို့တခြားကိုထွက်သွားမယ်ဆိုရင်အခွင့်အရေးရနိုင်ပါလိမ့်မယ်ဒီလိုဖျားသခင်စီရင်ခြင်းကြောင့်လေဒီလောက်သမိုင်းကြောင်းရှည်တဲ့ဣသရေလဟာအခုတိုင်အောင်မမယက်တီကြံရစ်ခဲ့တယ်လို့ကျွန်တော်အတိတ်ပဲဖွင့်ညင်ပါတယ်နောက်တစ်ခုသတိပေးချင်တာကတော့ဖျားသခင်ဟာလူမျိုးတော်အနေနဲ့မျက်နှာသာပေးတယ်သူရဲ့ဓမ္မဇက်ခုံပေါ်မှာတင်ထားတယ်လူတူးချင်းကိုမျက်နှာသာပေးခြင်းမဟုတ်ဘူးလူတယောက်ဖြစ်စေတပြည်လုံးဖြစ်စေမဟုတ်တာလုပ်ရင်မဟုတ်တာဖြစ်စမြဲပဲစိုက်သည့်အတိုင်းရိပ်ရစမြဲပဲအပြစ်ဒဏ်လဲရောက်စမြဲပဲဆိုတဲ့အချက်ကိုအမြဲကျွန်တော်တို့တွေ့ရပါလိမ့်မယ်ဒါရင်မကသေးဘူးအလွန်အရေးကြီးတဲ့အချက်တစ်ခုကိုထည့်သွင်းရမယ်ဆိုရင်ရှင်မသက်ခရစ်ဝင်ကျမ်းအစမှာဖော်ပြထားတဲ့ဆွေတော်စင်မျိုးတော်ဆက်စည်းရင်းကိုကြည့်ရှုပြီးမပြတ်တမ်းဆင်ခြင်ဖို့အထူးပဲလိုအပ်ပါလိမ့်မယ်ဒီလူမျိုးဟာဣသရေလဆိုတဲ့ရွေးကောက်တော်မူသောလူမျိုးတော်အဖြစ်ဘွဲကိုဆောင်ယူထားတယ်။ဒါပေမဲ့ဒီဣသရေလသမိုင်းမှာတပားမျိုးသားတို့ကိုကောင်းကြီးပေး၍ပါဝင်ယောရှက်စေခဲ့တယ်ဆိုတဲ့အချက်ကိုသေသေးချာချာနားလည်ထားဖို့အလွန်အရေးကြီးပါတယ်။ကိုယ်အမျိုးသားချင်းဒီဟုသောဣသရေလအမျိုးသားဖြစ်ရင်တယောက်ကိုတယောက်ကြမ်းတမ်းစွာမစီရင်ရဆိုတဲ့အချက်ကိုလေသူ့ကြီးပဲကွက်ဖတ်ပြီးတော့ဒါဆိုရင်ဣသရေလမဟုတ်ရင်တခြားလူမျိုးဆိုရင်ကြမ်းတမ်းစွာစီရင်ရမှာလားဆိုတဲ့ဇောရကဝင်နိုင်ပါတယ်။ဒီအ내အတိတ်ပဲကိုဒီတစ်ခုတည်းဖွင့်ရင်လေဆိုရင်အကြီးအကျယ်မှားမှာပေါ့။တင်ဤပြည်၌တဲနေသောဧည့်သည်ကိုမငင်းစေရဆိုတဲ့ဝိပုယချံအခန်းကြီး19အငယ်33ကိုပြန်လည်ဖတ်ရှုနိုင်ပါတယ်။ပြီးတော့ဘုရားသခင်ရဲ့နာမတော်ကိုပြမှန်းရင်ဒန်းတူရည်တူအပြစ်ပေးမယ်ဆိုတဲ့အချက်ကိုလည်းပြီးခဲ့တဲ့ဝိပုယချံအခန်းကြီး24ရဲ့အငယ်16မှာအထင်ရှားကျွန်တော်တို့တွေ့ကြရပြီဖြစ်ပါတယ်မိတ်ဆွေများခင်ဗျာ ရှင်မောရှိခေကာလနဲ့မောရှိလူမှုစီးပွားရေးဘဝနေပေမှာဖျားသခင်ဟာသူလိုမယ်ခြင်းနဲ့သူလိုအပ်မယ်ခြင်းနဲ့ပြည့်ညက်ချက်တွေကိုချထားခဲ့တယ်ဆိုတာအထူးရှင်းပြဖို့လိုမယ်မထင်ပါဘူးသမိုင်းနဲ့ရှင်ပြီးသင်ခန်းစာရယူနိုင်တာကတော့ဒီပြည့်ညက်တော်တို့ရဲ့လေးနက်တဲ့ဝိညာဉ်သဘောတရားတွေကိုလူသားတွေဟာရှောင်ဖယ်ပြီးတော့တရားသေးဆွဲကြိုက်မှုတွေလိုရာဆွဲအသုံးပြုမှုတွေအကြီးအကျယ်ဖြစ်ခဲ့ပါတယ်ဒါတွေကိုခရစ်တော်ကိုယ်တိုင်ဖွင့်ဆိုဝေဖန်ခဲ့ပါပြီဒါကိုပါရိရှဲတွေကျမ်းတတ်တွေနဲ့ခရစ်တော်ပြောဆိုခဲ့တဲ့စကားတွေအားဖြင့်လွယ်ကူစွာအပြည့်ဖော်ထုတ်နိုင်ပါလိမ့်မယ်ဒီလိုအဓိကကျတဲ့ဝိညာဉ်သဘောတရားတွေကိုလစ်လျူရှုပြီးတော့လူသားတွေရှောင်ဖယ်ပြီးတော့တရားသေးကင်ဆွဲမှုလိုရာဆွဲအသုံးပြုမှုတွေအကြောင်းသမိုင်းမှန်တစ်ခုကိုကျွန်တော်တို့ရှင်းရှင်းကြီးမြင်နိုင်ပါလိမ့်မယ်အဲ့ဒါကတော့တခြားမဟုတ်ဘူးအာဖရိကတိုက်ကကပ်ပလီတိုင်းရင်းသားတွေကိုဥရောပစီးပွားရေးသမားလောဘသားတွေဟာငွေဝယ်ကြုံများအဖြစ်စိတ်ခတ်နှိပ်ပြီးတော့အမေရိကန်ပြည်နဲ့တကွတောင်အမေရိကတိုက်အရင်းရှင်နိုင်ငံများစီကိုရောင်းချခဲ့ခြင်းအပြင်ကမ္ဘာသမိုင်းမှာအင်မတန်ကြီးမားတဲ့အမဲဆက်ကြီးတစ်ခုဖြစ်တဲ့ငွေဝယ်ကြုံစနစ်ကြီးအမှန်တကယ်ထွန်းကားခဲ့တယ်ဆိုတဲ့ဖြစ်ရမှန်ပဲဖြစ်ပါတယ်ဝုပြုရချမ်းအခန်းကြီး25အငယ်48မှ55အဆုံးအထိသင်အနာမှာတဲနေသောတကြွတနိုင်ငံသားသည်ငွေရရ၍သူ၏အနာမှာနေသောသင်၏အမျိုးသားချင်းဆင်းရဲသဖြင့်သင်အနာမှာတဲနေသောတကြွတနိုင်ငံသား၌၎င်းသူ၏သားမည်၌၎င်းကိုကိုရောင်းချခြင်းရောင်းပြီးမှရွေးနှုတ်ရသောအခွင့်ရှိစေရမည်မိမိအမျိုးသားတစ်စုံတစ်ယောက်သည်ရွေးနှုတ်သောအခွင့်ရှိစေရမည်ဗာကြီးဗာထွေညီအကိုတော်မှစ၍အဆွေအမျိုးပေါက်ဖော်ရင်းတစ်စုံတစ်ယောက်သည်ရွေးနှုတ်ရမည်ကိုယ်တိုင်တတ်နိုင်ရင်လေကိုကိုကိုရွေးနှုတ်ရမည်သခင်နှင့်ကျွန်တို့သည်ရောင်းဝယ်သောနှစ်မှစ၍ယူပီလာနှစ်တိုင်အောင်နှစ်ပေါင်းကိုရေပြတ်ပြီးလျှင်နှစ်ပေါင်းအ ਨੇ အများကိုထောက်၍၎င်းသူငှားလောက်ရသည့်ကာလကိုထောက်၍၎င်းကိုအဖိုးကိုစီရင်ရမည်ယူပီလာနှစ်မရောက်မီအစေခံရသောနှစ်ပေါင်းအ ਨੇ အများကိုရေတွက်၍လိုသေးသောနှစ်ပေါင်းအ ਨੇ အများအလိုက်ရွေးရန်အဖိုးကိုဝယ်ရင်းငွေတွေကနှုတ်၍ပြန်ပေးရမည်ထိုသူသည်တစ်နှစ်နောက်တစ်နှစ်သူငှားခဲ့သူနေရမည်သင်မျက်မှောက်၌နှင်းဆဲခြင်းကိုမခံရထိုသို့သောဤဖြင့်မရွေးမနှုတ်ဖြင့်ယူပီလာနှင့်ရောက်သောအခါသူသားမယားနှင့်တကွသခင်လက်မှလွှတ်ရမည်အကြောင်းမူကားဣသရေလအမျိုးသားတို့သည်ငါ၏အမှုတန်းဖြစ်ကြ၏ဧဂုတ်သူပြည်မှငါနှုတ်ဆောင်ခဲ့သောငါ၏အမှုတန်းဖြစ်ကြ၏ငါသည်သင်တို့၏ဘုရားသခင်ထာဝရဘုရားဖြစ်၏ကျွန်တော်အထက်ကရှင်းခဲ့တာဟာမှန်နေပြီပေါ့တပားအမျိုးသားကိုယ်တိုင်ဟာငွေရှိရင်ဣသရေလကိုငွေဝယ်ကြုံအဖြစ်ဝယ်နိုင်တယ်ဆိုတဲ့အခွင့်အရေးပေါ်လာတယ်။တခုတော့ရှိတယ်။ပြန်ပြီးတော့ရွေးနှုတ်ခွင့်တော့ပြုတ်ကိုပြုတ်ရမယ်ဆိုတဲ့အချက်ကျန်တယ်။ဒါပေမဲ့ဒီရွေးနှုတ်ခွင့်ဟာဣသရေလမှာပဲရှိရမယ်ဆိုပြီးတော့ဖော်ပြတယ်။အတိတ်ဘယ်ကပါလဲ။တနည်းအားဖြင့်ဣသရေလကိုတပားမျိုးသားလက်ထဲမှာကျွံသက်ရှည်ကြစွာနေခွင့်မပြုတဲ့အတိတ်ဘယ်ပဲဖြစ်ပါတယ်။မိတ်ဆွေများခင်ဗျာ။တမန်ကျမ်းစာကိုနှိမ့်ချတဲ့စိတ်နဲ့စုတောင်းခွန်အားယူပြီးမှအလေးနဲ့ဖတ်ရှုစေခြင်းပါတယ်။စင်ကျင်တုံတရားနဲ့စဉ်းစားပြီးမှအတိတ်ပဲကိုဖွင့်ယူစေခြင်းပါတယ်။ကဘာမှာအရေးပါအရာရောက်ဆုံးစာအုပ်ဖြစ်ပါတယ်။စာပေအရာဘာသာပြန်ဆိုဖို့လွယ်ပါတယ်။ဝိညာဉ်အနှစ်သာရကိုဖော်ထုတ်ဖို့ကတော့တန်ရှင်းသောဝိညာဉ်တော်ရဲ့သွန်သင်လမ်းပြခြင်းကိုခံယူမှသာဖြစ်ပါလိမ့်မယ်။တန်ရှင်းသောဝိညာဉ်တော်ရဲ့သွန်သင်လမ်းပြခြင်းမရှိဘဲနဲ့နှလုံးသားကိုဖွင့်၍သွန်လောင်သောဝိညာဉ်ခွန်အားမရှိဘဲနဲ့နားလေနာယူနိုင်ဖို့အလွန်ခက်ပါလိမ့်မယ်။အတိတ်ပဲဖွင့်ဆိုနိုင်ဖို့လွယ်မှာမဟုတ်ပါဘူး။ရရှိတဲ့သင်ငန်းစာဟာလေတကယ်သာရင်ထဲမှကိန်းဝတ်ပြီးဆိုရင်ဘဝအသက်တာတစ်ခုလုံးကိုမှောင်ရိပ်အောက်ကနေပြီးတော့အလင်းကဘာကိုဥတည်တဲ့အထိအကျိုးပြုမှာဖြစ်တဲ့အပြင်ထာဝရအသက်ကိုရရှိခံစားရသည့်တိုင်အောင်ကျေးဇူးပြုပါလိမ့်မယ်လို့အလေးအနက်တင်ပြပါရစေ။အနှစ်သာရအပြင်ကတော့အခုကြားခဲ့ရတဲ့တမန်ကျမ်းဖော်ပြချက်ဟာတဘိုးမုတ်သံလို့ဆိုတဲ့ယူပီလကျွေးကြော်သံကိုကြားရတာနဲ့လူသားတို့ရဲ့လွတ်မြောက်ခြင်းဟာဘုရားသခင်ပေးတဲ့လူချင်းချမ်းသာခွင့်အဖြစ်မလွဲမသွေခံစားနိုင်တယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်။ဟုတ်ပါတယ်။မောရှိပြည့်ညက်တော်ရဲ့အရေးအောက်မှာလူသားတိုင်းလွတ်မြောက်ခွင့်ရှိတယ်ဆိုတဲ့အချက်ဟာအနှစ်ချုပ်တွေ့မြင်ရတဲ့အချက်ဖြစ်ပါတယ်။ဒါပေမဲ့ဒီလူကိုယ်တိုင်ဟာလွတ်လပ်ခြင်းတဲ့စိတ်ရှိရဲ့လား။ပြီးတော့သူကိုကိုသူရွေးနှုတ်နိုင်တဲ့ငွေကြေးပမာဏရှိရလားအဲ့ဒီအချက်တင်နဲ့မပြည့်စုံဘူးမရှိဘူးဆိုရင်တော့သူ့အတွက်ရွေးနှုတ်ပေးတဲ့ဂျာကန်လူရှိရမယ်မရှိရင်တော့ဒီလူဟာကျွံဘွားကနေလွတ်မြောက်ဖို့ဘယ်လို့မှပျော်လင့်လို့မရနိုင်ပြန်ပါဘူးကျွန်တော်မျက်မှောက်ခေလူသားတွေအဖို့ ဘုရားသခင်ရဲ့ဧဝံဂေလိသတင်းစကားဟာတဘောမှောက်သံပမာကြွေးကြော်သံများလွန့်ပြန်နေပါတယ်။ဟုတ်ပါတယ်။ယုံကြည်ခြင်းအားဖြင့်အပြစ်ဘဝမှလွတ်မြောက်နိုင်ပြီဆိုတဲ့ကြွေးကြော်သံပဲဖြစ်ပါတယ်။ကျွန်တော်တို့ကလွတ်မြောက်ခြင်းနဲ့စိတ်ရှိကြရဲ့လား။ပြီးတော့ယုံကြည်ခြင်းရဲ့နောင်တရဲ့ဆိုတဲ့ငွေကြေးပမာဏနဲ့တူတဲ့အဖို့အခါကိုပေးဖို့လိုအပ်တယ်အဲ့ဒါကိုရှိကြရဲ့လားယုံကြည်ခြင်းရှိကြရဲ့လားနောင်တရှိကြရဲ့လားရွေးနှုတ်ပေးတဲ့လူကတော့အသင့်ဆောင်ဆိုင်နေပါပြီကျွန်တော်ကိုစားသူ့ရဲ့အသွေးကိုသွန်လောင်းခဲ့တယ်သူ့ရဲ့အသက်ကိုစွန့်ခဲ့တယ်မေတ္တာများစွာနဲ့ကားတိုင်းထက်ပွေမှာအသက်အသေးခံပြီးကျွန်တော်ကိုရွေးနှုတ်ပေးခဲ့တဲ့ကယ်တင်ရှင်သခင်ခရစ်တော်ဟာကျွန်တော်အတွက်အပြစ်လောကမှလွတ်မြောက်နိုင်စေဖို့ရန်အစဉ်ဆောင်ဆိုင်နေတဲ့အကြောင်းဒီကနေ့အဖို့တင်ပြလိုက်ပါရစေခင်ဗျာ
ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြရတော့တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဝိပ္ပယချန်းအခန်းကြီး26အခန်းငယ်7ကနေအခန်းငယ်16အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်